ဒီကနေ့ဟာကမ္ဘာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ဖြစ်ပြီးမြန်မာနိုင်ငံတွင်ဆက်ရနာသည်မှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာဒီနေ့ကိုအထိမ်းအမှတ်ယူပြီးတော့ဆန္ဒပြကြတာတွေလည်းရှိခဲ့ပါတယ်။တနင်္လာနေ့တိုင်းလောင်းလုံမြို့မှာကြာဆုံးသွားသူတွေရဲ့နာမည်တွေကိုစာရွက်တွေပေါ်မှာရေးပြီး ဒါပြင်စကိုင်းတိုင်းဒေသကြီးအတွင်းကားပဲရင်းမာပင်ခရိုင်စလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံပူးပေါင်းတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့မဟာမိတ်တပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့ကျောင်းသားလူငယ်တွေပြည်သူတွေအပြင်ရဟန်းတန်ဃာတော်တွေပါခြေတက်ဆန္ဒပြခဲ့ကြပါတယ်။မုံရွာမြို့မှာခြေတက်ဆန္ဒပြဝဲရှိခဲ့တယ်လို့မကွေးတိုင်းမြိုင်မြို့နယ်မ ီမှာလည်းပုံစံအမျိုးမျိုးနဲ့ဆန္ဒပြကန့်ကွက်ပွဲတွေရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေတဲ့နောက်စစ်တပ်နဲ့ဒေသခံတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်တာတွေကြောင့်တေဆုံးရသူပေါင်းဟာဇွန်လ၄ရက်နေ့အထိဆိုရင်845ယောက်ထက်မနည်းရှိပြီလို့နိုင်ငံရေးကြီးကြပ်များကူညီဆောင်ရှောက်ရေးအသင်း ABB ကမှတ်တမ်းတင်ထားပါတယ်။လက်ရှိအချိန်ထိဖမ်းဆီးခံရသူပေါင်း4565ယောက်ရှိနေပြီးအဲ့ဒီအထက်က156ယောက်ကိုထောင်ဒဏ်ချမှတ်ခဲ့ပြီးတော့ဖမ်းဝရမ်းထုတ်ခံထားရသူပေါင်းက1931ယောက်ရှိတယ်လို့လည်း ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖမ်းဆီးရေးယူတာတွေလုပ်နေတာဟာတစ်ဖက်သက်တစ်ခါတည်းကြောက်သွားအောင်လုပ်တာမျိုးမဟုတ်ဘဲထိန်းထိန်းသိမ်းသိမ်းလုပ်နေတယ်လို့တရုတ်နိုင်ငံအခြေစိုက် Phoenix ရုပ်သံသတင်းဌာနနဲ့ဆက်သွယ်မေးမြန်းခန်းမှာပြောခဲ့ပါတယ်ဒါအပြင် ABB ကပြုစုထုတ်ပြန်တဲ့တေဆုံးဖမ်းဆီးသူအရေအတွက်ဟာခိုင်လုံမှုမရှိဘဲချဲ့ကားထားတာဖြစ်တယ်လို့စစ်ကောင်စီကပြောထားပါဗျ။